တော်တာရှင်များရှင်အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့အကြား1980ခုနှစ်ကတည်းကဆက်ဆံရေးပြင်းပြင်းထန်ထန်ဖြစ်ပြီးတဲ့ကစလို့ပထမအချိန်အဖြစ်နဲ့နှစ်နိုင်ငံအကြားတိုက်ရိုက်ဆွေးနွေးမှုတွေလုပ်ဖို့နှစ်သက်စလုံးကဆန္ဒရှိနေကြပါတယ်။ဒီဆွေးနွေးပွဲတွေဟာအီရတ်ကိစ္စကိုတတ်တတ်မတ်မတ်ဆွေးနွေးဖို့ဖြစ်ပြီးတီဟီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့နိုင်ငံကရဲ့ကျူးပန်းဆောင်ရွက်မှုကိစ္စကိုပြောဆိုဆွေးနွေးဖို့မရှိဘူးလို့နှစ်နိုင်ငံစလုံးကပြောပါတယ်။ VOA အင်ဒူရောသတင်းတောက် Scott Stans သတင်းပေးပို့ထားတာကိုဦးသားညွတ်ဦးနဲ့ဦးကျော်စောညွတ်တို့ကတင်ပြပေးပါလားရှင်။
ဟုတ်ကဲ့ပါခင်ဗျာအီရန်နဲ့ပတ်သက်လို့သူ့ရဲ့နျူကလ িয়ার အစီအစဉ်အီရန်လူထုအပေါ်ကင်တွယ်ဆက်ဆံမှုနဲ့အီရတ်ကိစ္စပေါင်းပတ်သက်မှုတွေမှာအီဗီရိုအနေနဲ့ကိစ္စအတော်များများမှာစိုးရိမ်ပူပန်မှုတွေရှိတယ်လို့တမရဘုရှ်ရဲ့အမျိုးသားလူမျိုးရေးအကြံပေးစတီဗန်ဟက်လေးကပြောပါတယ
် It is Iranian activity in Iraq
အီရတ်မှာအီရန်ရဲ့လှုပ်ရှားဆောင်ရွက်မှုတွေရှိနေပါတယ်အီရတ်ကိုနှစ်သိမ့်ပေးနေတာတွေတချို့အခြေအနေတွေမှာတော့အီရတ်လူမျိုးတွေနဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်တပ်ဖြတ်နေတဲ့အကြမ်းဖက်သမားတွေကိုဒဇာဗလာတပ်ဆင်ပေးနေတာတွေရှိနေပါတယ်။ကျွန်တော်တို့ရှင်းရှင်းလင်းလင်းပြောထားတာရှိပါတယ်။ဒါတွေကိုလက်ခံနိုင်စရာအကြောင်းမရှိပါဘူးလို့မစ္စတာဟက်ဒလီကပြောသွားတာပါ။အ
ီရန်ဗဟိုအမျိုးသားလူမျိုးရေးကောင်စီအတွင်းရင်မှူးအာလီလာရီဂျန်ဒီကတော့တီဟီရန်အနေနဲ့အီရတ်ကိစ္စနဲ့ပတ်သက်လို့ဝါရှင်တန်နဲ့တိုက်ရိုက်စကားပြောဆိုဖို့အစဉ်အသင့်လမ်းဖွင့်ထားတယ်လို့ဆိုပါတယ်။အီရတ်ကိစ္စနဲ့ပတ်သက်လို့အီရန်အာဏာပိုင်တွေနဲ့စကားပြောဆိုဖို့ဘက်ဒက်ကအမေရိကန်တမ်မတ်ကြီးဇယ်မီကာလီဇက်မှာအခွင့်အာဏာရှိပါတယ်လို့မြို့သားလူမျိုးရေးအကြံပေးစတီဗန်ဟက်လေးကပြောပါတယ
် In connection with Iraq we are prepared to have
အီရတ်ကိစ္စနဲ့ဆက်နွယ်လို့အီရန်နဲ့စကားပြောဆိုဖို့အတွက်ကျွန်တော်တို့အသင့်ရှိပါတယ်အီရတ်နဲ့ပတ်သက်တဲ့ကိစ္စအီရတ်မှာအီရန်တို့လုပ်ရတဲ့ပတ်သက်တဲ့ကိစ္စတွေအပေါ်ကျွန်တော်တို့ရဲ့ဆိုရင်ပူပါမှုတွေကိုရှင်းရှင်းလင်းလင်းဖြစ်သွားအောင်ရှင်းပြပါမယ်လို့မစ္စတာဟတ်လီကပြောသွားတာပါ။အ
ီဗန်နဲ့အီဗတ်တို့ဆက်ဆံရေးကောင်းမွန်ဖို့ဆိုတာနှစ်ဖက်စလုံးအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်တဲ့အကြောင်းနဲ့တီးတွက်ဒီနိုင်ငံတွေကိုယ်တိုင်ကိုယ်ကျလှုပ်ဆောင်ရမယ့်အနေအထားပါပဲလို့မစ္စတာဟတ်လီကပြောပါတယ
်။ We should avoid anything that suggests that we are going behind the back
အီရတ်ကိစ္စနဲ့ပတ်သက်လို့အီရန်နိုင်ငံနဲ့တစုံတစ်ခုလှုပ်ဆောင်ရမှာအီရတ်တွေနောက်မှာကျွန်တော်တို့ရှိနေရမယ်ဆိုတာကိုကျွန်တော်တို့ဘက်ကရှောင်ရှားတင်ပါတယ်။ဒါဟာကျွန်တော်တို့မူဝါဒနဲ့မကိုက်ညီပါဘူး။အီရတ်လူထုအတွက်လည်းမတရားရာကြတယ်လို့မစ္စတာဟတ်လီကပြောသွားတာပါ။အ
ီရတ်ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့အီရန်တို့တွေ့ဆုံဆွေးနွေးမယ်ဆိုရင်ဒါဟာ1980ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်။အီရန်အစ္စလာမ်တော်လှန်ရေးပြည်ကလေးကစလို့နှစ်နိုင်ငံတန်တမာရေးဟာအဲဒီကာလကလေးကပြတ်တောက်ခဲ့ပါတယ်။ဒီလိုမျိုးနှစ်နိုင်ငံတွေ့ဆုံပြီးစကားပြောပွဲတွေမှာအီရန်ရဲ့နျူကလ িয়ার ဆွမ်းအမှုရေးကိစ္စနဲ့ပတ်သက်လို့တားဆီးဖို့နိုင်ငံတကာရဲ့ကြိုးပမ်းဆောင်ရွက်မှုတွေအကြောင်းတော့ပါဝင်မှာမဟုတ်ဘူးလို့မစ္စတာလာရီဂျန်နီနဲ့မစ္စတာဟက်လီတို့နှစ်ဦးစလုံးကပြောပါတယ်။ဒီနျူကလ িয়ার အစီအစဉ်ဟာလက်စစ်တအားထုတ်လုပ်ဖို့ရည်ရွယ်တဲ့ငြင်းကြမ်းတဲ့အရက်သက်အစီအစဉ်ဖြစ်ပြီးဒီအတွက်သူတို့မှလုတ်ပိုင်ခွင့်ရှိတယ်လို့အီရန်ကပြောပါတယ်။သမ္မတဘုရှ်ကတော့အီရန်အနေနဲ့နျူကလ িয়ার ထုတ်လုပ်ဖို့အတွက်စိတ်ဝတ်ကြံစည်နေတယ်လို့ပြောပါတယ်။နောက်ဆုံးထုတ်ပြန်လိုက်တဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာတော့အီရန်နိုင်ငံဟာအမေရိကန်တို့အတွက်တစ်ခုတည်းသောအကြီးဆုံးအနာဂတ်စင်ခေါ်ချက်တရဖြစ်လာဖို့ရှိတယ်လို့သမ္မတဘုရှ်ကပြောပါတယ်။29မျက်နှာပါဒီစာတမ်းနဲ့ပတ်သက်လို့မိခွန်းတွေကိုဖြေချရမှာအီရန်နိုင်ငံအနေနဲ့သူ့လုပ်ရည်တွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုကိုနားထောင်ကြတော့ပြုနေတဲ့အခြေအနေကိုတွေ့ရတယ်လို့မစ္စတာဟက်ဒေးကပြောပါတယ်။ဆက်သွယ်ရေးနေကဝါရှင်တန် DC US Institute of Peace မှာပြုလုပ်တဲ့သမ္မတရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအစီရင်ခံစာနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးအကြံပေးမစ္စတာဟက်လေးရဲ့မှတ်ချက်ထဲမှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအခုလိုသူကထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ The President is personally offended by the profound oppression and suffering.In Darfur, Sudan, as well as in Burma, North Korea,
Sudan, Nangan, Darfur, Deza, Wimananga, Miao Korea, Zimbabwe, Cuba, Iran, Belarus, Net, Tchad, Tangirima, Twini Yale, Pine Murui, Kanzania Murui Hale, Tamra Bush at Twe, Poguyi, Ya, Say Now Shep, Chisivari, Pine Murui Ha, Majakana, Sudalu, Atoku, Chiji Mama, Pamana, and Nine Twiyapi, Adilu, Lodari Ha, Suyari, and Nine,သူတို့အာဏာချုပ်ကိုင်နိုင်ဖို့အဆုံးချနေတာပါပဲလို့ပြောခဲ့ပါ